ခုနသမဂဆိုင်ရာမြန်မာအမြင့်ရင်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ပဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကျဉ်းဖက်မှုတွေရပ်ဆိုင်းဖို့တောင်မကဒီမိုကရေစီပြန်ပြီးထွန်းကောက်အောင်လုပ်ဖို့ဘလောက်ရည်ကြီးနေလဲဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအချက်သေးသေးနဲ့မှပြောပါတယ်ဒါပြင်မြန်မာစစ်တပ်အနေနဲ့အကျဉ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာအဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းတိုက်တွန်းပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဖြစ်နေအတိမှမပြုတ်ဘုံနဲ့သူ့ပေါ်ဆဲဆိုထားတဲ့အမှုတွေတရားရင်ဆိုင်မှုမြန်မာနိုင်ငံဘက်ပြန်ပြီးထည့်ပြောင်းပြီးရင်အမေရိကန်အစိုးရကိုမြန်မာစစ်ကောင်စီကတောင်းဆိုထားတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားကိုသိနိုင်မှုဗီဝေးမြန်မာဘိုင်းကမေးမြန်းရမှာအမေရိကန်နိုင်ငံခြားရေးဌာနကအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမြန်မာဒီမိုကရေစီရေးပေါ်မှာတစ္ဆာဖောက်မှုကိုစံမကြီးဦးကျော်မိုးထွန်းကလက်မခံတဲ့ကမ္ဘာအနေမှာမြန်မာနိုင်ငံအတွက်ရက်တီတာကိုရက်တီပြခဲ့တာကိုအမေရိကန်ကချီးကျူးကြောင်းနဲ့ပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့ငြင်းငြင်းစွာလှုပ်ဆောင်နေသူတွေကိုဆက်လက်ပြီးမှတ်မိုးပေးမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရတွေကိုရက်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွတ်ဖို့ပြန်ပြီးလွတ်ပေးဖို့တောင်းဆိုလိုက်တာပါ။နိုင်ငံတကာအတိုင်းအတာနဲ့မြန်မာစစ်တပ်ကိုညှိနှိုးဆောင်နဲ့ဆက်ပြီးတော့ဖိအားပေးဖို့လေအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရတာပြောကြားခဲ့ပါတယ်။